စစ်ကောင်စီကအကြောင်းတွေပြန်ဖွင့်ဖို့ပြင်ဆင်နေတယ်လို့ပဲဆရာနာတိန်ချိန်အကြမ်းမဖက်တဲ့အာဏာဖီဆန်ရေးလုပ်ခဲ့ကြတဲ့ CDM ပညာရေးဝန်ထမ်းတွေတာဝန်ပြန်လည်ထမ်းဆောင်ကြဖို့လဲတိုက်တွန်းနေပါတယ်တာဝန်ပြန်ပြီးထမ်းဆောင်မဲ့ CDM ဝန်ထမ်းတွေရဲ့ပြက်ကွက်ခဲ့တဲ့ကာလတွေကိုလာစာမဲ့ခွင့်ပြစ်တတ်မှတ်ပေးမှာဖြစ်ပြီးတော့ကြီးကြီးမားမားရာဇဝတ်ကျူးလွန်တာတွေမရှိရင်တာဝန်ပြန်ပြီးထမ်းဆောင်နိုင်တယ်လို့လည်းကန့်လန့်ထားပါတယ်ဒီအပေါ် CDM ပညာရေးဝန်ထမ်းတွေနဲ့အမြင်တွေနောက်ကျောင်းတွေပြန်ဖွင့်မဲ့အရေးမိဘတွေရဲ့အမြင်တွေကိုစူးစီးမေးမြန်းထားတဲ့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမွန်ကပြောပြမှာပါရှင
်လာမယ့်2022 2023ပညာသင်နှင့်တာဝန်ပြန်လည်ထမ်းဆောင်မှုအတွက်ဆရာနာသိမ်းထားတဲ့အချိန်မှာအကြမ်းမဖက်တဲ့အာဏာဖီဆန်ရေးလုပ်ခဲ့ကြတဲ့ CDM ပညာရေးဝန်ထမ်းတွေတာဝန်ပြန်ပြီးတော့ထမ်းဆောင်ကြဖို့ဒီကနေ့ရန်စွဲနဲ့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်ဒီလိုမျိုးဖိတ်ခေါ်ခဲ့တဲ့အပေါ် CDM ပညာရေးဝန်ထမ်းတဦးလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဆရာတဦးကတော့သူ့သဘောထားကိုအခုလို VOA ကိုပြောပါတယ်
တော်တော့ကကျွန်တော်တို့ကဆက်ငရက်ဆာဒီအဆိုးရလို့မတမတ်ခဲ့တာ哦မတမတ်ခဲ့လို့လဲကျွန်တော်တို့ကဒီစီပြန်လုပ်ခဲ့တာလေအဲ့တော့သူတို့ပြန်ခေါ်ချင်းပြန်ခေါ်တဲ့ဆာဘလောက်ထုတ်ထုတ်ကျွန်တော်တို့ကဟိုပြန်ဝင်ဖို့ကအကြောင်းမရှိပါဘူးဘာလို့လဲဆိုကျွန်တော်ကဖောင်ပြစ်ခဲ့ပြီဒါဥစ္စာ
စစ်ကောင်စီကဖိတ်ခေါ်ထားတဲ့ဂျင်ညာချက်အရာတာဝန်ပြန်ပြီးတော့ထမ်းဆောင်မဲ့ CDM ဝန်ထမ်းတွေရဲ့ပြက်ကွက်ခဲ့တဲ့ကာလတွေအတွက်လစာမဲ့ခွင့်ဖြစ်တတ်မှတ်မှာဖြစ်တယ်လို့ဆိုထားပါတယ်ကြီးလေတဲ့ရာဇဝတ်မှုကျူးလွန်ထားတဲ့သူတွေကလွဲပြီးတာဝန်ပြန်လည်ထမ်းဆောင်နိုင်မှာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြပါရှိပါတယ်။တာဝန်ပြန်လည်ထမ်းဆောင်လို့တဲ့အခြေခံပညာဝန်ထမ်းတွေအနေနဲ့သူတို့နောက်ဆုံးတာဝန်ထမ်းဆောင်ခဲ့တဲ့စာသင်ကျောင်းပညာရေးမှုရုံးစားတဲ့နေရာတွေမှာအယူခံလွှာတင်သွင်းရမယ်လို့စစ်ကောင်စီကဆိုပါတယ်။စစ်ကောင်စီဘက်ကပြီးခဲ့တဲ့စာသင်နှစ်လည်ကနေစပြီးစာသင်ကျောင်းတွေပြန်ဖွင့်ဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီမှာလက်ရှိပညာရေးစနစ်ကိုနားလည်တက်ကြွသူတော်တော်များများမရှိတာကြောင့်ကျောင်းဆရာဆရာမလိုအပ်ချက်တွေဖြစ်ခဲ့ပါတယ်။စစ်ကောင်စီဟာပုံမှန်အခြေအနေတွေပြန်ဖြစ်လာဖို့ဖြစ်တဲ့နည်းနဲ့စာသင်ကျောင်းတွေကိုပြန်ပြီးတော့ဖွင့်လှစ်နေတာလို့ဆရာဆရာမများတမကဆရာကသုံးသပ်ပါတယ်။အဖမ်းစီတချို့ပါရှိလာလို့ CDM လုပ်တဲ့ဝန်ထမ်းတော်တော်များများလည်းနေရက်ကနေတိမ်းချောင်ခဲ့ကြရပါတယ်။စစ်ကောင်စီဘက်ကစာသင်ကျောင်းတွေပြန်ဖွင့်ဖို့လုပ်တဲ့အခါမှာတော့စစ်ကောင်စီကဖွင့်တဲ့ကျောင်းတွေကိုမတက်ဘဲအာဏာဖီဆန်ကြဖို့တက်ကြွလှုံ့ရှားသူတွေကလှုံ့ဆော်ခဲ့ပါတယ်။ဒါကြောင့်ကျောင်းပြန်မပို့ဖို့ဆုံးဖြတ်ခဲ့တဲ့မိဘတချို့လည်းရှိပါတယ်။စစ်ကောင်စီကလုပ်တဲ့ပညာရေးစနစ်ကိုမယုံကြည်လို့ပါလို့မော်လမြိုင်မြို့ကကျောင်းသားမိဘတဦးကပြောပါတယ်
။မထားဘူး။သူတို့ပေးတဲ့ပညာရေးစနစ်ကိုအလိုမရှိဘူး။ဘလို့မအောင်လက်ခံနိုင်မှာမရှိလို့ကြားမထားနေုံကြီးတက်ရမယ်လို့ချစ်ရလုတ်သွားတယ်မနစ်တော်ကပညာသင်ချက်မှာလုတ်သွားတဲ့ဟာကိုသိချင်းအားဖြင့်အယုံကြည်မရှိဘူးသူတို့မဖွင့်ရမယ့်အချိန်မှာတော့မှလုံလောက်တဲ့စာသင်ချက်မရှိတဲ့အချိန်မှာသူတို့တက်တော့ရိုက်ပြီးတော့စီစဉ်ပြီးတော့ဖွင့်သွားတယ်ဖွင့်သွားပြီးတော့အတန်းတင်ပေးလိုက်တယ်အဲ့ဒီဟာကိုသိချင်းအားဖြင့်ဒါဟာပညာအစ်စ်အမှန်တက်မြောက်လိမ့်မယ်လို့မယုံကြည်ဘူးပေါ့နော်အဓိကက
ကြောင်းမထားပဲအာနာဖီဆန်ရေးမှာပါဝင်လို့ပင်မဲ့ကလေးပညာရေးအတွက်စိတ်ပူပန်ရသူတွေလည်းရှိနေပါတယ်ကလေးပညာရေးအတွက်အွန်လိုင်းကနေကြောင်းတက်နိုင်အောင်စီစဉ်ဖို့ခက်ခဲလို့ကြောင်းထားဖို့ပြင်ဆင်နေရတဲ့မိဘတွေလည်းရှိပါတယ်။မော်လမြိုင်မြို့ကနောက်ထပ်ကြောင်းသားမိဘတဦးကတော့ကလေးတွေအိမ်မှာနေပြီးဂိမ်းဆော့နေတာမျိုးပဲမဖြစ်အောင်သူ့အနေနဲ့ကလေးတွေကိုကြောင်းထားမယ်လို့ဆိုပါတယ်
။ဟိုကြောင်းမတောက်ဆိုကလေးရလေးဝါမယ်။လေးဝါမယ်ဆိုတာလေဟိုအခုကတော့ကလေးတွေဟိုအိုးရယ်လေးတွေပဲနော်။73နဲ့ဆက်နေတယ်အဲ့ဒီလိုနော်ကျွန်တော်ရတာကြီးတွေကကလေးတွေကဒီဂိမ်းမှာပဲဆွဲနေတာ။ကလေးတွေကအเจ้าမတက်ဟိုပညာမသင်ကြတဲ့ကကြတော့ဒီဝါမှဆိုလို့ဒီကျောင်းထားတာပေါ့နော်။နောက်တစ်ခုကအချို့ကျောင်းသားမိဘတွေဆိုပေါ့နော်။ဒီ9တန်း10တန်းရဲ့ကျောင်းသားမိဘတွေဆိုဟိုကျောင်းထားတင်တယ်လို့ရောမြင်တယ်ပေါ့နော်။ဒါလိုလဲဆိုတော့ဒီစီဝါတွေအရန်ပေါ်နေ။ဒီကူကလက်ထပ်မှာပေါ့နော်။ပစ်ကအုပ်တွေဆက်နေလို့ဒီစီဝါအရန်ပေါ်အဲ့တော့ကူနေကူကကျောင်းထားတာပေါ့နော်။ဒီစီဝါကဒီဒီဟိုစက်ပါဆိုကိုရဝယ်တာတော့ထောက်မရအောင်ပဲဘူးစီပါထောက်ရမလို့1,000-9,000အဲ့ဒါဆက်ရှိရတော့ကလေးတွေဒီတိုင်းဒီကြောင်းမထားပဲဖြစ်တာဒီဘူးစီပါနည်းနည်းလို့ဒီကောင်းကောင်းနည်းနည်းလို့ကြောက်သွားလေ
ဆရာဆရာမများတမကကနေပြုစုတဲ့စည်ရင်အရာဆိုရင်တော့ပညာရေးခန္ဓာမှာစစ်ကောင်စီအောက်ကအလုံးမလုံလို့တဲ့စီဒီယန်ဝန်ထမ်းကတသိန်းခွဲနီးပါးရှိတယ်လို့သိရပါတယ်ရှင်